ဒီဘက်ကလောဘလောနာမောဟနေရာတာပုံပြီးတော့နည်းနည်းသဘောပေါက်လွယ်မြင်နေပါလို့လည်းဆိုနည်းနည်းအတွက်ခွင့်ပြီးဒီတစ်ခွင့်မှာလည်းလောဘဒေါသတွေမြင်လိုက်တာဟုတ်ဖြစ်ဖြစ်ပြီးကြည့်ပြီးတော့လောဘတွေလောဘပုံရိပ်တွေလည်းတွေ့ရတယ်ဒေါသပုံရိပ်တွေလည်းတွေ့ရတယ်ဒါဆိုတော့ဒီတစ်ခါဒီလိုရှိရင်ဒီလောဘအကြောင်းဒေါသအကြောင်းမောဟအကြောင်းကိုသင်မယ်အဲ့တော့လောဘအကြောင်းမှာလောဘဆိုတာဘာလဲဆိုရ ကောင်းမျိုးဆရာတော်ကဏ္ဍရေးဆရာတော်နေပြီးဆုံးခဲ့တယ်လူချင်းနဲ့ဆုံးတော်လည်းပဲတဲ့ဒီမှာကာမကောင်းဆံရလူချင်းမှုမျိုးကလည်းလောဘဒီဘက်ကိုလူချင်းနဲ့တရားကိုလူချင်းနဲ့စာပေတက်မြောက်ခြင်းနဲ့ဆင်းရဲတဲ့လူတွေကိုပေးကမ်းဖို့အတွက်ကိုစီဝါကြီးရှာပြီးတော့ပစ္စည်းတွေကိုလူချင်းနဲ့အဲ့လိုကောင်းတဲ့အရာတွေမှာလူချင်းမှုမျိုးကိုတော့လောဘကိုမခေါ်ဘူးတဲ့သူ့ကိုတော့စံနာလို့တောင်းနေတယ်။အဲ့ဒါဆိုတော့မကောင်းမှုပဲကာမဂုဏ်အာယုန်တွေမှာလူချင်းမှုမျိုးတွေလာနေရင်လောဘပါတယ်ကောင်းတဲ့အာယုန်တွေဖြစ်တဲ့လူချင်းမှုမျိုးပေါ်မှာတော့ဆန္ဒကိုဆိုရမယ်။အဲဒီလောဘမှလည်းပဲဦးဇင်းတို့အမီးမျိုးမျိုးပေးတယ်။ပေမဆိုတဲ့အမီးနဲ့ပေးမယ်။ပေမဆိုတာကချစ်ချင်း။အဲဒီပေမချစ်ချင်းဒီသားနဲ့သမီး။သားနဲ့မေပေးနဲ့ချစ်မယ်။သမီးနဲ့မေပေးနဲ့ချစ်မယ်။ဒီဘုံမောင်မချစ်မယ်အဲ့လိုချစ်ချင်းမျိုးဒီပေမပေမဆိုတဲ့အမီးသူလည်းပဲလောဘအဲ့ဒီပေမဆိုတဲ့ချစ်ချင်းမျိုးဒီဒီဘုံမောင်မမိသားစုအဲ့လိုဟာမျိုးချစ်ချင်းကိုသူကပေမလို့ပြောမယ်တနည်းအားဖြင့်ဆိုမှဆိုတန်ရောစဉ်တန်ရောစဉ်ဒီသကြိုးပြီးသကြိုးတန်ရောစဉ်ဆိုတဲ့သကလုံးရဲ့အတိတ်ပဲဒီကျိုးလို့အင်းဟိုအတိတ်ပဲပြန်လို့ရအဲ့ဒီကျိုးကတစ်သေးချင်းနဲ့ရစ်ပတ်ရစ်ပတ်ပြီးတော့သားသမီးသမီးကသားပြီးရင်ညီမြင့်နဲ့သွားပြီးတော့ရစ်ပတ်နေတာတန်ရောစဉ်လေအဲ့လိုတန်ရောစဉ်နေဖြစ်လာပြီးတော့အဲ့လိုဖြစ်လာမျိုးကိုမိသားစုအနေနဲ့ပြောရင်ပေမလို့ခေါ်တယ်တန်ရောစဉ်လို့ခေါ်တယ်အဲ့ဒီအမှမှာဥစဉ်တို့တဏဆိုတာကတော့အစင်းအနံအနံရတာအတိအဖြစ်ဆိုတော့ကာမဂုဏ်တရား၅ပါးကိုလိုချင်တတ်မဲ့နေတဲ့ဟာမျိုးကိုတဏှာလို့ခေါ်တယ်။တဏှာရဲ့သဘောတရားကတတ်မဲ့ခြင်းငတ်ပြတ်ခြင်းဆိုတဲ့အတိတ်ပဲရတယ်။ကာမဂုဏ်၅ပါးဆိုတာကတော့ကာမကုဏ။ကာမဆိုတာကတော့လိုလားအပ်သောကုဏအနောင်ဖက်အဲ့လိုကာမဂုဏ်တရား၅ပါးပေါ်မှာသောသောပြောတဲ့အစင်းအတန်အနတ်အရတာအတုယတိဆိုတဲ့ကာမဂုဏ်၅ပါးပေါ်မှာစက်မဲ့လိုချင်မှုများလာပြီဆိုလို့ရှိရင်သူဟာတဏှာဖြစ်လာတယ်။လိုချင်တတ်မှတ်မှုကအဲ့ဒါကိုတဏှာလို့ခေါ်တယ်။အဲ့ဒီတဏှာနေမှာပို့ပြီးတော့စင့်တက်သွားရင်ราคะဒီကာမဂုဏ်အာယုံမေထုံမှုတွေပေါ်မှာဒီကတ္တတာဆွဲလန်းနေတယ်ဆိုလို့ရှိရင်တော့သူ့ကိုတော့ဒါကလို့ခေါ်တယ်။ဒါကရဲ့သဘောကတော့အဝိဇ္ဇိုလ်သိုးသိခြင်းသိုးတဲ့အခါမှာဆွဲကပ်တကယ်လို့တရားအပေါ်မှာဆွဲလန်းတဲ့လောဘ။အဲ့ဒါကိုသူ့ကိုဒါကလို့ခေါ်တယ်။အဲ့ဒီဒါကဆိုတာဒီကာမဂုဏ်အာယုန်ဒီပေါ်မှာဒီကတ္တတာပြီးတော့ဆွဲဆွဲလန်းလန်းကြီးဖြစ်နေတာမျိုးကိုသူကဒါကလို့ခေါ်တယ်။တဏှာမှာတော့ဦးဇင်းတို့သစ္စာ၄ပါးဟောတဲ့အခါမှာသမုဒယသစ္စာဒုက္ခသစ္စာမဂ္ဂသစ္စာနိရောဓသစ္စာဆိုပြီးတော့လောဘရဲ့ကိုယ်စားသမုဒယဆိုပြီးတော့လည်းသုံးနေတယ် သမှုတရားသစ္စာသည်လောဘလောဘအခြေခံလို့သမှုတရားရဲ့သဘောအတိတ်ပဲသည်ဒုက္ခဖြစ်ကြောင်းဒုက္ခလောင်းပဲအဲ့တော့သမှုတရားသဘောတရားလေးကိုပြောပြသမှုတရားလိုချင်တတ်မှတ်လာပြီးပစ္စည်းတွေဆိုဥမာဒီကွန်ပျူတာလေးလှတယ်လာလို့ကလိုချင်တယ်လိုချင်တော့ရအောင်ကြိုးစားတယ်ကြိုးစားတော့သမှုတရားဖြစ်ပြီသမှုတရားကြောင့်ဘာဖြစ်တော့ဆိုတော့သမှုတရားကိုသူကဒုက္ခလောင်းနဲ့ဒုက္ခဖြစ်ဖို့အတွက်သူကအကြောင်းနဲ့သမှုတရားဖြစ်ပြီးတော့တွေ့တာပြီးလိုချင်လာတဲ့အတွက်ဒီဟာလေးကိုရအောင်ကြိုးစားတယ်ကြိုးစားလို့ရလာရင်ဒုက္ခမဖြစ်ဘူးဖြစ်တာတော့ဒီဟာလေးကိုမကြိုးမပဲ့အောင်ဟုတ်လားမပြတ်ပြီးအောင်ကွာယူရတယ်၊ခံရရတယ်အဲဒုက္ခတွေ။အဲ့လိုဖြစ်တဲ့အတွက်သမှုတရားပြီးဒုက္ခရဲ့မရှိခင်အကြောင်းဖြစ်တဲ့အတွက်ဒုက္ခလောင်း။အဲ့ဒါကြောင့်ဒီသမှုတရားပြီးလည်းပဲတကယ်တော့လောဘ။အဲ့ဒီတဏ္ဍလောဘဆိုတာကဖြစ်ပေါ်လာပြီးဆိုလို့ရှိရင်အတော်မတန်ဘူး။ငြင်းငြင်းမွေးတာကလေးကဒီဘုံမောင်မအပင်မေစာရတင်ရှင်းလာနေကြတာတဖြည်းဖြည်းနဲ့တန်ရောပင်ပြီးပုံပုံပြီးတော့ကြီးဖားလာပြီးတော့တဏ္ဍလောဘဖြစ်တယ်။ဘာနဲ့ဥပမာဒီကလေးဆိုလို့ရှိရင်ဒီလိုနွားငယ်ကလေးဝေဖားသမှာဆိုရင်သူကဂျိုလေးကသေးသေးတဖြည်းဖြည်းကြီးတာကြီးရမယ်ဂျိုကလည်းရှည်ထွက်ရှည်ထွက်လာတယ်။လောဘလည်းဒီတိုင်းပဲ။လောဘကလိုက်နေလိုက်နေလောဘကလောမတတ်နိုင်တော့ပေါ်ပေါ်ပြီးလာလိုချင်မှုစမ်းမှမှုဖြစ်လာတယ်။ဒါကြောင့်မို့လို့ဒီမှာလောဘပုံရိပ်ကလေးကိုကြည့်မယ်ဆိုလို့ရှိရင်ဘုရားကတော့ဘုရားပြောခဲ့တယ်။ပေမတန်ရောစဉ်တဏှာဆိုတဲ့အတိုင်းသာသမီဒီဘသတိတရားတွေချိန်ခံရတယ်။ဒီဘက်ကတော့ပြည့်စုံတဲ့မဲကတော့ကြားပြီးရပြီးအိုသတိဆိုတဲ့အတိုင်းပဲသူရရွေသူလောဘအတော်မတတ်ဘဲနဲ့ဆက်လက်ပြီးတော့သူလိုချင်နေမှာပဲစမ်းမှမှုနေမှာပဲအဲ့တော့သူကဘာနဲ့တူတယ်ဆိုတော့ဦးဇင်းတို့သာငံကြီးတောက်တယ်လို့ပဲတဲ့သာငံကြီးတောက်မိတဲ့ပုဂ္ဂိုလ်ကဘယ်တော့မှငတ်မပြေနိုင်ဘူးရဦးဇင်းတို့ဒီဒီကောင်မကသံယောဇဉ်ကြီးတရားမဲ့တရားချစ်ပြချစ်ပြချစ်ပြီးနေပဲဆက်ဆက်ပြီးတော့ပဲချစ်နေတာလေအဲ့ဒါလေးကိုဦးဇင်းတို့ဒီပြုတ်တစ်ခုမှရေးထားတယ်အချစ်အချစ်ချစ်တိုင်းချစ်၍ချစ်နေချစ်နေချစ်မပြေဘူးချစ်နေမယ်ဆိုရင်တော့မပြေနိုင်ဘူးတဖြည်းဖြည်းပုံပုံပြီးလာချစ်နေမှာပဲစားငံကြီးနောက်ညတိုင်းပေါက်တာတဲ့ပေါက်နေပေါက်နေငတ်မပြေဘူးတဲ့အဲ့ဒီအတိုင်းပါပဲတဲ့စားငံကြီးပေါက်တဲ့အခါမှာလည်းပဲဦးဇင်းတို့အကန့်ပေါက်တစ်ခွက်ပေါက်ထပ်ထပ်ပြီးတော့ပဲပေါက်ချင်တဲ့စိတ်တွေပဲဖြစ်နေတယ်ငတ်မပြေဘူးပေါ့ပေမာညာတဏဖက်ရေထိုးချစ်မယ်လေထိုးချစ်မယ်အပြစ်မမြင်မသိခြင်းမဲ့ချစ်ရင်ပျော်နှို့ချစ်သပြုသည်ချစ်ရောချစ်တယ်ချစ်လန်းသည်လေအဲ့ဒါဒီအချစ်ကတော့လောဘအတော်မတတ်နိုင်ဘူးစားငံရေပေါက်ရတယ်လို့ပဲတဖြည်းဖြည်းနဲ့ကြီးဖားကြီးဖားပြီးတော့ဖြစ်မှာလေအဲ့လိုဖြစ်တဲ့အတွက်ဦးဇင်းတို့ဘုရားရှင်လက်ထက်ကတော့ခါကာလမှာသာမီးတွေနှံရောနေဖြစ်ပြီးတော့တီဘာတီဘာတော့သူကပြိတ္တာဖြစ်တယ်။ဦးဇင်းတို့ပေတဲ့အချိန်မှာအဲလိုပစ္စည်းဥစ္စာတော်၎င်းသာသမီတော်၎င်းဆွဲလန်းပြီးတော့ဖြစ်မယ်ဆိုလို့ရှိရင်ပေးမယ်ဆိုလို့ရှိရင်အဲလိုပဲပြိတ္တာဘုံဘဝကိုရောက်တတ်တယ်။ဒါလောဘရဲ့အကျိုးသက်တွေပဲ။ဦးဇင်းတို့ယဟန်တစ်ပါးဆိုလို့ရှိရင်သင်္ကန်းအတက်ကလေးကိုမော့တက်မှတ်ပြီးတော့တီဘာတော့အဲ့ဒီသင်္ကန်းမှာလာပြီးစမ်းဖြစ်တယ်။ခုနှစ်ရက်ပြည့်လို့အမြဝေတော့မှသူကကျွတ်လို့အဲ့ဒါဆွဲလမ်းမှုဘုရားပြောတယ်လောဘအဲ့လိုဆွဲလမ်းမှုကြောင့်နှမ်းဖြစ်ပြီးတော့နှမ်းဖြစ်ရတယ်စိတ်ကဘုံဘဝကိုရောက်ကြတယ်သို့တော်လည်းပဲတဲ့ကုသိုလ်အကူအညီရနေတော့တဲ့အဲ့ဒီလောဘဆိုတဲ့အကုသိုလ်ကအပင်မကြနိုင်ဘူးတဲ့ဘာနဲ့တူတယ်ဆိုလို့ရှိရင်ဒီကတော့ခဲလုံးဟာအကုသိုလ်အကုသိုလ်ဥပမာပေးတယ်ကဲဒီလေးကိုသူတို့လိုရည်တဲ့ပစ္စာမမြုပ်ဘူးလားမြုပ်တာကဲကြီးကိုပစ္စာနဲ့မြုပ်တာခုနည်းတူပါပဲအကုသိုလ်ဟာလည်းပဲနဲ့ငငယ်လေးနည်းနည်းလေးဆိုရင်လည်းတတိပြီးကြီးပါပြီးတော့သူဟာ အပင်ငယ်ကိုကြားပြီးငယ်လည်းကြီးရဲ့မဟုတ်တော့ဘူးအကုသိုလ်မှန်နေရပြီအပင်ငယ်ကိုကြားပြီးတဲ့ဒါကြောင့်မို့လို့အဲ့လိုမကြအောင်ကုသိုလ်အကူအညီနဲ့ဘယ်လိုယူနိုင်လဲဆိုလို့ရှိရင်ဒီလိုဥပမာအပြင်ခဲလုံးတစ်လုံးကိုစေပေါ်တင်ပြီးတော့ပွားရင်မြုပ်ပါအောင်မမြုပ်တော့ကုသိုလ်ကြီးဟူသောခလေပေါ်မှာတင်ပြီးတော့ဆယ်သွားမယ်ဆိုလို့ရှိရင်တော့အဲ့ဒီအကုသိုလ်ကြီးအပင်မပြနိုင်ဘူး။ဘုရားရှင်လက်ဆက်ကျောင်းထဲတော့ဘုရားအလောင်းသူမိသားရှင်ဘဝတော့ကသူမိသားဘဝမှာသူမိသားဆိုတဲ့မျိုးသမီးကနေပြီးရသော်ဘုရားပေါ်မှာချစ်ကြရပြီးတော့သူပန်ရဲ့အဲ့ဒီသူပန်ရဲ့ဟာဒီကုသိုလ်ကိုသွားသွားပြောတယ်လို့ကုသိုလ်အကူအညီနဲ့ဒီပါရမီဖြစ်ပြီးတော့အကုန်လုံးကိုအကုသိုလ်ကိုပယ်သွားတာပေါ့နော်ကိုနေကြည့်ပါလေနဲ့ရှင်မာကတ္တပါကလည်းပဲမေပဒာဟောမေပဒာဟောအဲ့ဒီတိုင်းပဲပါရမီဖြစ်ပဲအနေနဲ့ဆောင်ရွက်ခဲ့တဲ့အခါကျတော့ကုသိုလ်ကူညီရတဲ့အတွက်မိမိတို့အပယ်မကြဘူးပေါ့နော်အဲ့ရောဦးဇင်းတို့ဒီနေရာမှာကြည့်လို့ရှိရင်နဲ့ဦးဇင်းတို့ကုသိုလ်သီလရှိရတယ်တဲ့အဲ့လိုကုသိုလ်ပြုတဲ့အခါမှာသီလရှိလို့ရှိရင်နဲ့ဒီရသဗျာတနေရာမှာဟောထားတာကယဟန်တို့တဲ့တိလရှိသူမှာသူဤတောင်းတမှုကသင်္ကြန်ပြီးအတွက်စိတ်တောင်းတတိုင်းပြည့်စုံနိုင်တယ်အခုပြောခဲ့တဲ့သူမိသားသူမိကြအရှင်မဟာကတ္တဗာမေဘဒါတို့ဟာသူတို့မှာသူကဖြူတယ်တိလဖြူတဲ့အတွက်သူတို့တောင်းတဲ့သူတွေပြည့်တယ်ပြည့်ပြီးတော့အကုသိုလ်မဖြစ်ဘဲနဲ့ကုသိုလ်မှုကိုဖြစ်တယ်အဲ့ဒါကိုကျွန်တော်ဒီဘုရားရှင်လက်ဆက်တော်ခါကာလမှာပဲသူတို့နကုလပိတာနကုလမာတာဆိုတဲ့နမယားနှစ်ယောက်ရှိခဲ့ဘူးလေသူကမြတ်စွာဘုရားရှင်ဟောဘဝဘဝအဆက်အဆက်ဒီမှာမြတ်စွာဘုရားတော်ရဲ့မိဘနဲ့ဖြစ်ခဲ့ဘူးလေဦးကြီးဦးလေးနဲ့ဖြစ်ခဲ့ဘူးလေတော်ကြီးတော်ကြီးနဲ့ဖြစ်ခဲ့ဘူးတော့မြတ်စွာဘုရားနဲ့ကျွမ်းတဝင်ရှိတယ်အကျွမ်းတဝင်ရှိတော့တနေ့တော့အချိန်မှာမြတ်စွာဘုရားနဲ့ကထာသမီးပုံဝင်နေနေပြောဆိုခွင့်ရှိတယ်။အဲလိုတနေ့မှပြောဆိုတဲ့အချိန်မှာဒီနကုလပိတာကဘာပြောတယ်လဲဆိုတော့မြတ်စွာဘုရားကမြတ်စွာဘုရားရဲ့တတိတော်ကြီးနဲ့နကုလမာတာကိုတိမ့်ပိုက်ရယူပြီးတဲ့အရွယ်မှစပြီးတော့အချိန်ကစပြီးတော့သူတော်ဘာအပေါ်မှာကိုနဲ့တော်ကိုနဲ့ဒုံကျူဖို့နေနေတာလားသူတစ်ပါးရဲ့အပေါ်မှာဒီနကုလမာတာမှလွဲပြီးတော့ကျန်တဲ့အမျိုးသမီးတွေအပေါ်မှာစိတ်နဲ့တော့မပြတ်မမှီးပါဘူးရဲ့ပြီးတော့လည်းပဲဒီနကုလမာတာကိုအခုဘဝမှာကြည့်နေရသလိုပဲနောင်တန္တရာမှာလည်းပဲအများရန်လက်တွဲပြီးတော့သွားကြည့်ပါလေလို့ရှောက်တယ်အဲ့ဒီအခါကျတော့နကုလမာတာလည်းပဲထုံကြီးတူပါပဲရှောက်တယ်ပေါ့လေနကုလပိတာကိုတိုင်းနာစပြီးတော့နကုလပိတာနဲ့အိမ်အောင်ကြပြီးမှစရည်အခါကြောင့်ကြားပေါ်မှာလွန်ကိုရန်ကိုဒီလက်ရောက်လွန်ပြုဖို့နည်းသားလားစိတ်နဲ့ပင်ပြင်မပြမမိခဲ့ပါဘူးပြီးတော့လည်းအခုလိုကြည့်နေရတယ်လို့ပဲသံဃာမှာကြည့်နေချင်ပါတယ်လို့ပြောတော့မြတ်စွာဘုရားကအဲ့မှာတရားဟောတယ်အဲ့လိုသိဖြစ်ချင်တယ်ဆိုတော့ရှိနေတဲ့ခုပေါ်ကနံပါတ်မှာဆက်ပြီးတော့ဖြစ်ပြီးနေခြင်းနဲ့သလို့ရှိနေတော့တဲ့သီလသရာသီလသာဂပညာဆိုတဲ့၄ပါးကိုဖြည့်ပြီးပြီးတော့သွားမယ်ဆိုရင်အဲ့ဒီတိုင်ဖြစ်နိုင်ပါလေတဲ့အဲ့ဒါလေးကိုကျွန်တော်ဒီစံပုတ်ကလေးအနေနဲ့ရေးထားတာရှိတယ်ပင်စဝုဒပြုရမ်းပါလူပြည်ရက်ချင်းအိတ်ချင်းအိမ်ဘူးမျက်ရည်ပြုလေရဲ့သူယုံကြည်မြသူဒါနနဲ့သီလမယိုင်သရာပြန်လို့ဘုံနိုင်ကြောကြမုန်းတာနဲ့သွေဝါအနိနတ်သမီးတို့ကောင်းချီးအံ့ရာသုတိရှာလျက်တန်တာနောင်နဲ့ဖြစ်တန်တာနောင်ပြီးဖြစ်ပြီးမှကြည်ကြည်ပြန်ပြီအဲ့လိုသံဃာမှာလက်ကျွဲသွားခြင်းနဲ့ကိုရင်တော့တဲ့အဲ့ဒီသောကပြောတဲ့သရာသရာတရားညီမြအောင်ယုံကြည်မှုညီမြအောင်သူတန်းပေးကမ်းမှုညီမြအောင်ပြီးတော့သီလဉာဏ်မှုညီမြအောင်ပြီးတော့ကြည့်ရင်ပညာအသိဉာဏ်ပညာလည်းပဲတရားနဲ့တရားညီမြအောင်အဲ့ဒီညီမြပါဆိုရင်တော့အခုလို့ရတဲ့တောင်းတမှုမှာတိုင်သန္တရာမှာလက်တွဲပြီးတော့သွားနိုင်ပါလေဒါကတော့ဘယ်လိုလောဘအကျ
အဲဒီတော့လောဘအကြောင်းကိုနှိမ့်ချလို့ရှိရင်လောဘကလိုချင်မှုတတ်မှတ်မှုနှစ်သက်မှုအဲဒီလောဘမှာပေမရှိမယ်တန်ရောသိရှိမယ်တဏှာရှိမယ်ရာဂရှိမယ်သမှုတရားရှိမယ်ဒါတွေပြီးပင်လည်းပဲလောဘပါအဲဒီလိုလောဘဖြစ်တော်လည်းပဲအဲဒီလောဘကိုအကုသို့မဖြစ်အောင်ကုသို့အကူညီနဲ့တည်ဆောင်သွားမယ်ဆိုရင်တော့လည်းပဲဒီဘုရားအလောင်းကြီးကဲလို့ပါရမီဖြစ်ဆက်ပြီးတော့သံဃာမှာလက်ပြသားနိုင်ပါလေကုသိုလ်ဖြစ်သွားနိုင်တယ်ပေါ့အပယ်ဆွဲမိချနိုင်ပါဘူးတဲ့ဒါလေးကိုမှတ်ထားရဲပါเนาะအဲ့ဒါပြီးတော့ဦးဇင်းတို့ဒေါသအကြောင်းပြောရအောင်ဒေါသကြတော့ဘာလို့ရှိတယ်လဲဆိုလို့ရှိရင်ခက်ခံခြင်းသဘောရှိတယ်ထို့ကြောင့်မို့လို့ဒေါသဆွဲကြောင်းစိတ်ဆက်ခက်ခံလို့ပြောတယ်ခက်ခံတယ်ဆိုတာလည်းပဲရှိရှိချင်းရဲ့ခက်ခံခြင်းတစ်မျိုးသာမဟုတ်ဘူးလေစိတ်ညဉ့်ညံ့နေကြမြင်လည်းပဲမညဉ့်ညံ့သောစိတ်ကဲ့သို့ညဉ့်ညံ့ညံ့ရောမရှိဘူးစိတ်ပုံမှာဖွာတာတာကြမ်းတမ်းတမ်းရှိနေတဲ့အတွက်စိတ်ညဉ့်ညံ့ညဉ့်ညံ့မှုစိတ်အားငယ်မှုကြောက်ရွံ့မှုနေခြင်းတည်းလည်းပဲဒေါသကိုခေါ်ရတယ်ဒေါသဆိုတာဦးဇင်းတို့အာပေါက်ပွဲပြီးတော့ဝန်ကန်ဝန်ကန်လုံးမှာဒေါသမဟုတ်ဘူးလေစိတ်ညစ်နေတာလဲဒေါသစိတ်မချမ်းမသာဖြစ်နေတာလဲဒေါသကြောက်ရွံ့မှုဖြစ်နေတာလဲဒေါသစိတ်ပြတ်မှုဖြစ်နေတယ်သူတော်ဘာမှမကျေနပ်မှုဖြစ်နေတယ်စိတ်ကောက်နေတယ်စိတ်ဆိုးနေတယ်ညံ့ညူးခွဲ့နေတယ်ဒါတော့လည်းပဲဒေါသအဲ့ဒီသောဆဲဆိုးငောင်းငန်းပြီးတော့တိုက်ခိုက်နေတာလည်းပဲဒေါသပဲဒေါသပဲပေါ့အဲ့ဒီဒေါသကသူကတော့ဒေါသဆိုတာအနုဒေါသအကျံဒေါသဆိုပြီးတော့ဒေါသနှစ်မျိုးရှိတယ်။အဲဒီလိုစိတ်ညစ်မှုစိတ်မချမ်းသာမှုကြောက်ရွံ့မှုတွေကတော့နှူးညံ့နေတဲ့ဒေါသ။ဟိုလိုပေါက်ပွဲပြီးတော့ဖြစ်တာတွေကတော့ဒါဘာပြုတဲ့ဒေါသပေါ့နော်။အဲဒီဒေါသနဲ့ပတ်သက်ပြီးတော့ဒီလိုအိန္ဒိယမှာမျိုးမျိုးတခုရှိခဲ့ပြီးတယ်။ဒါကတော့ဦးဇင်းတို့နမူနာယူပြန်လဲဖြစ်တယ်ပေါ့။ဒါဒေါသနဲ့ဒီကံဘောတရားအရာဥပမာပြောရလို့ရှိရင်အဲ့ဒီမျိုးသမီးတွေကငငယ်ရွယ်ရွယ်နဲ့ပဲမိဘတွေကပေးစားလို့သူမကြိုက်တဲ့မျိုးသားနဲ့အိမ်အောင်ကြတယ်အဲ့လိုအိမ်အောင်ကြတဲ့အခါကျတော့မျိုးသမီးကဟောအိမ်အောင်ကြပြီဆိုတော့လည်းသူ့ရဲ့မယားဝတ်ပြောင်းဒင်သားပေါ်မှာပြုစုဆောင်ရှောက်ခဲ့တယ်သို့တော့လည်းဒင်သားကသူ့ပေါ်နားလည်မှုတစ်ခုမှမပေးခဲ့ဘူးအများအားဆိုဆိုဆက်ချိန်မောင်းပြီးတော့နေတယ်သို့တော့လည်းသူသိခံပြီးတော့အများအားကျုပ်ကဆောင်ရှောက်တယ်ဒီလိုနဲ့ပဲကလေးနှစ်ယောက်ရတယ်အဲဒီကလေးနှစ်ယောက်ရပြီကြံအောင်သူ့ရဲ့အမျိုးသားကသူ့ပေါ်မှာစင်နာမှုဆိုတာတစ်စဲမှမပြခဲ့တော့သူဒီအဲဒီစိတ်ညစ်မှုတွေနဲ့ဒေါသတွေရှင်းရပြီးတော့အများလားသူ့ကိုယ်သူအဆုံးပြင်ရတဲ့အထမရောက်ခဲ့တော့ဒီနေ့သောကာလမှာတော့ဒီသူ့ရဲ့အမျိုးသားကခီးသွားနေတဲ့အချိန်သူရဲ့မွေးထားတဲ့သားသမီးတွေနှစ်ယောက်ကိုအစိတ်ထဲမှာအစာခတ်အစိတ်အစာထဲမှာအစိတ်ခတ်ထပ်ပြီးရတဲ့အခါကျတော့သူလည်းပဲဒီရောင်းပြန်ပြီးတော့သူကစားရတောင်ရေးလိုက်အမျိုးသားကြီးကိုကဲဒီလိုပဲနေလာခဲ့တာပေါ့ဒီသိခံပြီးပြုလုပ်ပါတော့လည်းပဲနောက်ပေါ်မှာဘယ်တော့မှစင်နာမှုမရခဲ့တဲ့အတွက်အဆုံးစင်ရလိုက်ပြီးကလေးနှစ်ယောက်ကိုလည်းပဲအစာထဲမှာစိတ်ခတ်ပြီးတော့ဒီရောင်းပြန်လိုက်ပြီးဆိုပြီးစားရလိုက်တော့စားရရတဲ့အမျိုးသားပြန်လာတဲ့အချိန်မှာ၃ခုလုံး၃လောင်းလုံးပြန်နေတယ်။အဲဒီအချိန်မှာလည်းသူ့လက်ထဲပါလာတဲ့လက်နဲ့သူ့လက်ပဲစီရင်စီစဉ်လာတော့တမိသားစုလုံးပြတ်ပြီးသွားတယ်။ဒါပြီးရင်လည်းဒေါသဒေါသရဲ့သဘောတရားပဲနော်။အဲဒီတော့ဒေါသပုံရိပ်ကလေးတွေဒီမှာကြည့်ပါဦး။ဘလောက်သဘောကျတဲ့အကောင်းနော်။ဒေါသဖြစ်နေတာဘယ်တော့မှဒေါသကြီးငြိမ်မနေဘူး။အငြင်းတမ်းသူကစူပူနေတယ်အဲ့ဒေါသရဲ့သဘောတရားကိုကျန်သင်ကျင်သုံးတတ်ရင်ကိုယ်ရင်ဆုံးပုံတော်လားဘယ်တော့မှဆိုဒေါသဖြစ်ပြီဆိုရင်လောက်တဲ့သူကလောက်သွားတာပဲရှိတယ်ကိုယ်ပဲပုံတော်ညာအဲ့တော့ဦးဇင်းတို့ဒေါသကိုထိနိုင်ကြမထိမှုန်လို့လေဒေါသမဖြစ်အောင်သင်ကျင်ပြီးတော့နေရမယ်အခုပြောတော့စိတ်ညစ်တယ်ပူပန်တယ်ကြောက်ရွံ့တယ်ဒါကြီးလည်းပဲအနုသာဒေါသတွေဖြစ်တယ်အဲ့ဒါတွေကိုလည်းပဲတဏ္ဍာရီရေကုန်မဖြစ်အောင်ထိမ့်သိမ့်တင်တယ်ပေါ့နော်ဒါကတော့ဒေါသရဲ့သဘောတရားလေးပါလားပြီးတော့ကြတော့ဦးဇင်းတို့မောဟအကြောင်းပြောရအောင်မောဟကြတော့ မသိကြခြင်းသဘောကိုမောဟလို့ခေါ်တယ်အဲ့ဒီမောဟကိုဒါကြောင့်မလို့မသိကြပြီးမောဟပြီးတော့လို့ဆိုထားတယ်ထို့မောဟကအနုတ္တယမောဟပရိယုဋ္ဌာဏမောဟဆိုပြီးတော့နှစ်မျိုးရှိတယ်အနုတ္တယဆိုတာကတော့ပါဠိလိုငြိမ်ဝတ်ပြီးတော့နေတာတိမ်အောင်ပြီးတော့နေတဲ့အသိပဲကိုအနုတ္တယလို့ခေါ်တယ်အနုဆိုတာအစဉ်မြဲတယဆိုတာတိမ်အောင်ပြီးတော့နေတယ်ရှိပြီးတော့နေတယ်အဲ့ဒါကိုအနုတ္တယမောဟပရိယုဋ္ဌာဏမောဟဆိုတာကတော့ခါကြွခြင်းလို့အသိပဲရတယ်ဘဒ္ဒဝါရရဲ့တဏ္ဍမှာအစဉ်တစိုက်လိုက်ပါပြီးတော့လာတဲ့မောဟအနုတ္တယမောဟတခါတည်းဟန်စိတ်ဉာဏ်တွဲဖက်ပြီးတော့ဖြစ်ပေါ်လာတဲ့ဟာကတော့ပရိယုဋ္ဌာဏမောဟတဲ့အဲ့ဒါကိုတောင်းခုတော့ပြီးတဲ့အချိန်မှာဒီအနုတ္တယကိလေသာအနုတ္တယမောဟပရိယုဋ္ဌာဏမောဟကိုရှင်းပြမယ်ဘုရားတော့ဒီမသိမှုဆိုတဲ့အကြောင်းတရားကြီးမောဟပဲတဏ္ဍာဖြစ်တယ်မိမိသိတဲ့သိကြတဲ့ဒီအနိစ္စဒုက္ခအနတ္တဆိုတဲ့တရားတွေကိုမသိအောင်ခုံးလွှမ်းထားရပြီးမောဟအဲ့လိုမောဟဖြစ်လာပြီဆိုလို့ရှိရင်ဦးဇင်းတော်ကပြောတယ်အနုတ္တယမောဟရှိမယ်ပိယုဌာဏမောဟရှိမယ်အဲ့လိုမောဟတွေဖြစ်လာပြီဆိုလို့ရှိရင်ဦးဇင်းတော်ပညာရှိပုဂ္ဂိုလ်ကြီးများပြီးပြင်မယ်မမားနဲ့မမားတတ်ကြတယ်ကိုမှားလေရှိတယ်မောဟဖြစ်လာတဲ့အတွက်သူဝိမိတ်မောပြီးတော့အတိဉဏ်တွေကမဝင်ကြိုးပဲဖြစ်တတ်တယ်။ဦးဇင်းတို့ဖျားအလောင်းတော့ပြည်ပင်နေရင်ဒီမောဟရဲ့တံပြက်ကိုခံခဲ့ရတယ်။ညက်တော့ဘုရားတခုသောဘဝမှာဖျားအလောင်းဟာပညာရှိပုဂ္ဂိုလ်ကြီးတရားဖြစ်ခဲ့ဟရိတ္တာဆိုတဲ့ပညာရှိပုဂ္ဂိုလ်ကြီးသူကအာလုံးပစ္စည်းတွေကိုစွန့်လွတ်ပြီးတော့ကျန်တဲ့ယဟန်ပြုပြီးတော့တောထဲမှာတရားကျင့်တရားအားထုတ်တယ်အဲဒီတော့အားထုတ်နေရင်လည်းသူကသံပင်ရှင်ရရတယ်ပေါ့ရပြီးတော့မိုးရင်းကလာတောထဲမှာနေလို့အစင်မပြေတာနဲ့မြုံနာကိုကတ်လာတော့ရှင်အာနန္ဒာအလောင်းဖြစ်တဲ့ဘုရင်တစ်ပါးအနေပြီးတော့သူ့ကိုရမ်းချီညိုပြီးတော့ဒီမြတ်စွာဘုရားလောင်းခရိတ္တခရိတ္တရရဲ့တည်ကြီးကိုသူ့ဥယျာဉ်အတွင်းမှာသူ့နန်းတော်ရဲ့အတွင်းမှာရှိတဲ့ဥယျာဉ်မှာတဲ့င်းပေါင်းပြီးတော့နေပါသူကသုံးဝက်ပြုပြီးတော့ပြုလို့လောက်ကျွေးရမယ်ဆိုပြီးတော့ပြင်ပိတ်လို့အဲဒီဘုရားလောင်းခရိတ္တရာယတိကြီးရနေပြီးတော့ဒီနန်းဥယျာဉ်ထဲမှာတဲ့င်းပေါင်းပြီးနေရယ်သုံးလက်ပဲအမြဲဖက်တဲ့အဲဒီတော့အာနန္ဒာလောင်းဖြစ်တဲ့ဘုရင်ကနေပြီးတော့တနေ့သောအခါမှာသဘုံသကံကြီးပေါများလို့ပွားပြီးတော့နှိမ်နင်းနေတဲ့အချိန်မှာသူ့ရဲ့ဟိုမိဘကြီးကိုမှားခဲ့တယ်ဒီရဲ့ပြည်ရန်ကိုဝတ်ပြုပြီးတော့မပြတ်မကွက်ပြုစုဆောင်ရှောက်ပုံမှားခဲ့တော့အဲဒီမိဘရရတယ်အများအားမပြုစုဆောင်ရှောက်ပါလေဆက်ကပြီးတန်းတယ်တနည်းတော့ကာလမှာအဲ့လိုပြုစုဆောင်ရှောက်ဖို့ဆုံးဆုံးချက်ပြီးတဲ့အခါမှာသူရေမှုချိုးပြီးတော့သလွန်ညောင်းတောင်းပေါ်မှာနှဲ့နေအောင်ပြီးတော့အိပ်ပျော်သွားတယ်အဲ့ဒီအချိန်မှာဖခင်အလောင်းဖြစ်တဲ့ဟရိတ္တရတိကြီးကဇာန်ပင်ရင်နဲ့ကြွလာတဲ့အချိန်မှာအဲ့ဒီပြင်ပေါက်ကိုဝင်လိုက်တာနဲ့ဒီပင်ကန်းခပ်နံနဲ့ရှားလိုက်ရောမိဖုရားကြီးကနံ့ပြီးရုပ်ပြရနိုးလိုက်တဲ့အချိန်မှာမမြတ်တဲ့အရာမြင်လိုက်တော့အဲ့ဒီအချိန်မှာပညာရှိခရိတ္တာဒီမောဟပိတ်ဖုံးပြီးတော့မလွန်ကျူးမစ်တဲ့နာရီကိုလွန်ကျူးမိပါတယ်ဒါကတော့မောဟသဘောပေါ့နော်အဲ့လိုဖြစ်တဲ့အတွက်နောက်ပိုင်းဘယင်ပြန်လာတော့အကြောင်းကျိုးဆုံးပြီးပြီးတော့နောက်ဆုံးခရီးတဲ့ဘုရားလောင်းလာသံဃာရာပြီးတော့ပြန်လဲပြီးတော့တရားရှင်လို့ဒီလိုပဲသံပင်ရှင်ကရပြီးတော့လူတွေနေတဲ့အကြမ်းမှာမနေပြန်ဘူးဆိုဆုံးဖြတ်ပြီးတော့တောထွက်သွားတယ်ဒါမိပင်နဲ့လည်းပဲဘုရားတို့မောဟကြောင့်ဖြစ်ရတာပဲအဲ့တော့ဒီလောဘဒေါသမောဟရဲ့ပုံရိပ်ကြီးကတော့ဒါကိုပြီးလိုက်ရင်ဘုရားတို့မောဟပုံရိပ်ကြီးဟိုမှာဘုရားတို့အာဟုလို့စိတ်စံပါမှာမောဟမှုသိနှစ်ပါးတာသိရတယ်အဲ့ဒီဘာလဲမှာဩကိစ္စရဲ့ဝိသိကိစ္စနှစ်ခုရှိတယ်။ဒီပုံမျိုးကြည့်ပြီးတော့ဘယ်ဟာဒီပါဖြစ်မလဲစဉ်းစားကြည့်ပါ။ဘုရားကသာဝကြီးတွေကိုဖတ်ပြီးတော့ငါကိုယ်ဝင်နေတဲ့ခရီးတရားသံဃာဆိုတာဟုတ်မှဟုတ်ပါပြီသာ။ဘဂပုံကလည်းပဲ truth ပဲနော်။ငါကိုယ်ဝင်နေတဲ့ဘာသာဒီမှန်မှန်ပါရဲ့လားလို့ဖြစ်နေတဲ့ဝိသိကိစ္စပုံ။ ယုံမှန်တရားရှိတယ်ဆိုတဲ့အပိုင်းမှာလည်းပဲနန်းကိုပြသွားလို့ဒီနန်းသွားမှလားဟိုနန်းသွားမှလားဇဝေသောစစ်တံမျိုးကြီးဝိသိကိတာမဟုတ်ဘူးယန္နာမြတ်သောမအပေါ်ကံကံဤအကျိုးနေအပေါ်မှာယုံမှန်တရားရှိမှတောင်ရင်ဝိသိကိတာဒီအလေအပေါ်မှာတော့အုတ်ကျစသဘောပြန့်လွင့်ဘယ်အာယုံမှသူ့မှာမကပ်မိဘူးမသိဘာမပြုတ်နိုင်ဘူးအဲ့ဒီပုံလေးပါကြည့်ပြီးတော့အဲ့ဒါအဲ့ဒါဥဒ္ဓစာရဲ့သဘောတရားအဲ့ဒီတော့ဥဒ္ဓစာသဘောတရားကိုပြောတာတော့ဒီကနေ့သင်ခဲ့တာဒီလောဘဒေါသမောဟဒီသုံးခုဒီတကယ်တမ်းကကြီးလေတာအဲ့ဒီကြီးလေတာတွေမှာသူတို့ဘာလဲရှိတယ်ဆိုလို့ရှိရင်ကြီးလေတာက၃မျိုးရှိတယ်ဆိုတော့မောဟမှာသင်ခဲ့တယ်လို့အနုတ္တယကြီးလေတာပရိယဌာနကြီးလေတာဝိတ္တကမကြီးလေတာဆိုပြီးတော့၃မျိုးရှိတယ်အနုတ္တယကြီးလေတာဆိုတာကတော့ဒီဌာနကိုယ်ထဲမှာငဲန်စိတ်အောင်ပြီးတော့အသောကပြောတယ်လို့အနုတ္တယအနုအသင်နဲ့တရားစိတ်အောင်ပြီးတဲ့ကြီးလေတာတွေကိုအနုတ္တယလို့ခေါ်တယ်ပရိယဌာနဆိုတာကတော့ထကြွပြီးတော့ဖြစ်တဲ့အာဟုပရိယဌာနဝိတ္တကမကြတော့အဲ့လိုစိတ်ထဲမှာရင်ထကြွဖြစ်ရုံနဲ့မဟုတ်တော့ဘူးကိုယ်နဲ့လုပ်မယ်ဒီခန္ဓာကိုယ်နဲ့လုပ်မယ်နှုတ်နဲ့ဆက်ဆိုမယ်အဲ့ဒီအစီဖြစ်လာပြီဆိုလို့ရှိရင်ဝိတ္တကမရှိနေတာလို့ခေါ်တယ်အနုတ္တယကြီးနေတာဥဒ္ဓေတို့အခုစာပင်နေတဲ့ရောကြီးနေဥဒ္ဓေတို့တန်တန်အနုတ္တယကြီးနေတာရှိသလားမရှိဘူးလောဘလည်းရှိမယ်ဒေါသလည်းရှိမယ်မောဟလည်းရှိမယ်ဥပမာပြောလို့ကြမယ်ပြောပြမယ်ဆိုလို့ရှိရင်ဒေါသကိုကြည့်သူတို့တဏ္ဍာမှာဒေါသမရှိဘူးလား
ရှိ
ပါဘူးဒေါသရှိတာကိုမြင်ရလ
ား
မမြင်ရဘူးမမြင်ရလို့မရှိဘူးလို့ဆိုရမှာဆိုလို့မရဘူးနော်အဲ့ဒီဟာကိုအမြဲတမ်းသိအောင်နေတယ်အဲ့ဒီဒေါသကဖြစ်စရာအကြောင်းတစ်ခုနဲ့တိုက်ဆိုင်ကြည့်ပါလားတစ်စုံတစ်ခုဒေါသဖြစ်စရာထွက်လာပြီဆိုလို့ရှိရင်ဘာဖြစ်လဲပရိယုဌာနဒေါသဖြစ်လာပြီထကြွလာပြီစိတ်ထဲမှာမမြင်တတ်တော့ဘူးတရားရောက်ကိုထူရင်နှက်တင်နေပြီဒါသည်ပရိယုဌာနကြီးနေတာအဲ့ရနေပြီးတော့သူကမထိုင်နိုင်တော့တဲ့အတွက်ထပြီးပေါက်ကွဲပြီးတော့ထူလိုက်မယ်နှက်လိုက်မယ်ဆိုလို့ရှိရင်ဒီစိတ်ကမှကြီးနေတာအဲ့ဒါဥပမာပေးပြောလို့ရှိရင်ဥပမာဟိုဘက်ကမျက်ခင်းကိုကြည့်အဲ့ဒီမျက်ခင်းပြီးအခုလိုနွေရပြီမှာ၆ွေ့နေဘူးလား
၆
ခုနေမပြင်းအဲ့ဒီနေရာမှာမျက်မြင်ရှိတယ်လို့ဆိုလို့မရဘူးလားမျက်ကမရှိဘူးလား
ရှိတယ
်ရှိနေတာပဲအဲ့ဒီမျက်ရှိနေတာဒီဘာလဲဆိုလို့ရှိရင်မျက်ဒါဒေါသလည်းပဲညွေစစ်တဲ့အတွက်လူကြီးအပင်မပေါ့ဘူးပေါ့နော်အပင်မပေါ့တော့ဘာနဲ့တူကြလဲဆိုရင်အနုတ္တယကြီးနေတာဘာလို့လဲဆိုသူ့မှာပေါ့ပြအကြောင်းမှမရှိတဲ့အတွက်လူကြီးမပေါ့ဘူးလေမိုးလေးတစ်ပြားချက်ပြန်ကြတယ်ပေါ့မလား
ပေါက
်ဘာလို့လဲဆိုတော့ပေါက်ပြအကြောင်းရှိလာတော့ဒီနဲ့တွေ့လာတော့အဲ့တော့သူ့မှာပထမပင်ကိုဘာရှိလို့အနုတ္တယကြီးနေတာရှိသေးဘူးတော့သူ့ရဲ့မျက်မျိုးသိရှိနေတယ်မျိုးသိကိုသူတို့တန်တန်နဲ့မှာဒေါသမျိုးသိရှိတယ်အကြောင်းမပေါ်တဲ့အတွက်သူကထပြောင်းမှုမဖြစ်တာအခုမျက်လည်းပဲဒီတိုင်းနဲ့မျက်ကတော့ရှိနေတယ်သိပါ့မဟုတ်ဘူးရေကြီးမှုတော့အကြောင်းနဲ့ပေါ်ပေါက်လာတဲ့အတွက်မြက်ကအပင်ပေါက်လာတယ်ပရိယုဌာနဖြစ်လာတယ်အဲ့ရနေပြီးတော့အသီးအပွင့်အသီးမဲ့ပွင့်မဲ့သွားသွားလို့ပဲဒေါသလို့ပဲထူအားနှက်အားပေါ့လေအဲ့လိုဖြစ်လာကြည့်လို့ဒါအသီးအပွင့်ပြီးတာလို့အဲ့တော့ကိလေသာအနေနဲ့လောဘဒေါသမောဟဆိုတာကိလေသာ၃မျိုးပြီးအနုတ္တယကိလေသာပရိယုဌာနကိလေသာဝိတ္တကမကိလေသာအဲ့ဒီ၃မျိုးထဲမှာအနုတ္တယဆိုတာသင်ကြင်းနေတာပရိယုဌာနဆိုတာထားကြွပြီးတော့စိတ်ထဲမှာဖြစ်နေတာဝိတ္တကမကြီးနေတာဆိုတော့ကိုယ်နဲ့နှုတ်နှစ်ခုမှထွက်လာပြီးတော့လွန်ကျူးမိတာအဲ့ဒီတုံမျိုးကိုကြီးနေတာအနေနဲ့မှတ်ထားရမယ်နော်အဲ့ဒါဆိုတော့ဦးဇင်းတို့ဒီကနေ့သိစိတ်ညာအကြောင်းကိုတော့လောဘဒေါသမောဟပြီးတော့ကြီးနေတာတွေအကြောင်းကိုသိကြခဲ့ပြီဒါဆိုရင်ဒါလေးကတော့နည်းနည်းစိတ်ဝင်စားကောင်းစိတ်ဝင်စားခဲ့မယ်မိမိလက်တွေ့ရဲ့သုံးချတဲ့ဘဝအနေနဲ့လည်းပဲဒါကိုသိမြင်နေရမယ်အဲ့တော့ကုသိုလ်တို့ကာမစိတ်50ပြပါရဲမှာအကုသိုလ်စိတ်15ပါပြီးခဲ့ပါပြီပြီးခဲ့တာပါကနော်အခုအဟိစိတ်17ပါကို ဦးဇင်းတို့ဒီကနေ့သွားကြရအောင်အဲ့ဒီဟိတ်စိတ်17ပါးကအဟိတ်စိတ်အဟိတ်စိတ်ကိုဘာလို့ခေါ်ရတယ်လဲဆိုလို့ရှိရင်ဟေတုဟေတုဆိုတာကတော့ပါဠိလိုအကြောင်းလိုမြန်မာပြန်နေအဲ့ဒီဟေတုကမူလနဲ့သဘောတူအဓိပ္ပာယ်ကဖြစ်တယ်မူလကအငင်းဖြစ်ဟေတုကအကြောင်းအကျိုးသိဖို့ရန်အတွက်အကြောင်းကမူလအခြေခံမှာမူလနဲ့ဟေတုကသဘောတရားချင်းအဓိပ္ပာယ်ချင်းအတူတူပဲအဲ့ဒီဟေတုဒီဟုသောအကြောင်းမရှိတဲ့အဘိမသဘောပဲဥပမာမြန်မာမှာမဆိုရင်ပါဠိမှာအဟေဆိုတော့အဟေတုအကြောင်းမရှိတဲ့စိတ်အဲ့ဒါဆိုတော့သူကအကျိုးစိတ်ရှိမယ်ကရိယာစိတ်ရှိမယ်အကျိုးကိုဥစဉ်တော့ပါဠိမှာတော့ဝိပါကလို့ခေါ်တယ်ဝိပါကဆိုတော့ဥစဉ်တော့ဝိပက်လို့မြန်မာလိုပြန်လိုက်မယ်မြန်မာလိုပြန်ရင်တော့ဝိပက်ပေါ့အဲ့ဒီအဟေစိတ်အဟေဒီအဲ့ဒီเหตุဆိုတဲ့အကြောင်းนี่မရှိတဲ့စိတ်ကိုအဟိစိတ်မခိုင်မြဲတဲ့စိတ်အမြင့်မရှိတဲ့စိတ်ကိုအဟိစိတ်အဲ့ဒီเหตุအကြောင်းนี่ဘယ်နှခုရှိတယ်လဲဆိုရင်လောဘဟိဒေါသဟိမောဟဟိအလောဘဟိအဒေါသဟိအမောဟဟိဆိုတဲ့စိတ်6ပါးရှိတယ်လောဘဒေါသမောဟသည်အကုသိုလ်ဟိအလောဘအဒေါသအမောဟသည်ကုသိုလ်ဟိအဲ့ဒီတော့ဟိတ်ဒီမပါတဲ့စိတ်ကိုအဟိတ်စိတ်အဲ့ဒီအဟိတ်စိတ်ကလည်းပဲဘယ်နှပါးရှိတယ်လဲဆိုရင်17ပါးရှိတယ်။17ပါးကဘာတွေလဲဆိုရင်အကုသလဘုပ္ပစိတ်9ပါး၊အဟိတ်ကုသလဘုပ္ပစိတ်7ပါး၊အဟိတ်ကိရိယာစိတ်3ပါး။အဲ့ဒီတော့အားဖြင့်အဟိတ်စိတ်17ပါးရှိတယ်အဲ့ဒါကိုဦးဇင်းတို့ပထမဆုံးအဟိတ်စိတ်9ပါးအကုသလဘုပ္ပစိတ်9ပါးကိုရှင်းပြမယ်အကုသလကုသိုလ်မဟုတ်တဲ့ဟာဝိပါကအကျိုးဒီစိတ်ကြီးကတော့ဦးဇင်းတို့ပြောရလို့ရှိရင်အတိတ်ဘဝကမိမိပြုခဲ့တဲ့ကံတွေပေါ်မှာမူတည်ပြီးတော့ဖြစ်ပေါ်လာတဲ့ဝိပက်ဝိပါကအကျိုးပေးတဲ့စိတ်ကြီးအဲ့ဒါကိုအကုသိုလ်ကြောင့်အကျိုးပေးတဲ့စိတ်ဆိုလို့ရှိရင်အကုသလဝိပက်စိတ်ခုနှစ်ပါးမှာဖြစ်မယ်ကုသိုလ်ကြောင့်ကျိုးပေးတဲ့စိတ်ကြီးဆိုလို့ရှိရင်အဟိတ်ကုသလဝိပဿနာဖြစ်ပါမှာဖြစ်မယ်။ပြီးတော့ပြုကမတ္တနဲ့ဖြစ်လာတဲ့စိတ်ကတော့အဟိတ်ကိရိယာစိတ်အနေနဲ့ရှိမယ်။အဲဒီတော့ဦးဇင်းတို့အဲဒီအဟိတ်စိတ်ဆက်ဖြစ်ပါတဲ့ကအကုသလဝိပဿနာ9ပါးကိုသွားလိုက်မယ်။အကုသလကုသိုလ်မဟုတ်တဲ့တရားမှာဝိပါကအကျိုးပေးတယ်အကုသိုလ်ကံဤအကျိုးပေးရဖြစ်တဲ့စိတ်ကိုအကုသလဝိပဿနာခုနှစ်ပါးလို့ခေါ်တယ်အဲဒီမှာဦးဇင်းတို့ဆိုရိုးဆိုနေတော့ဥပ္ပခမဟာဂေါသတ္တဝိညာဉ်စိတ်တစ်ခုဥပ္ပခသဟာဂေါသောတာပန်စိတ်တစ်ခုဥပ္ပခသဟာဂေါကာလဝိညာဉ်စိတ်တစ်ခုဥပ္ပခသဟာဂေါဒီဝဝိညာဉ်စိတ်တစ်ခုဒုက္ခသဟာဂေါကာဝိညာဉ်စိတ်တစ်ခုဥပ္ပခသဟာဂေါသံသေးဆိုင်စိတ်တခုဥပ္ပခာလာဟောသံဒီရဏစိတ်တခုဆိုပြီးတော့အာလုံးခုနှစ်ခုရှိမယ်မြမလုံးမှတ်ထားခြင်းလည်းပဲမြင်သိစိတ်ကြားသိစိတ်နားသိစိတ်သာသိစိတ်ကြည့်သိစိတ်အာယုံလက်ခံတဲ့စိတ်အာယုံသူ့ခံတဲ့စိတ်ဆိုပြီးတော့မှတ်ထားပါဆက်ခုဆိုတာမျက်စိဝိညာဉ်ဆိုတာကသိတဲ့စိတ်စိတ်ပေါ့မြင်သိတဲ့စိတ်အဲ့ဒါကိုဆက်ခုဝိညာဉ်သောတာဆိုတာကြားတာဝိညာဉ်ဆိုတာကသိတာစိတ်ကတော့စိတ်ပေါ့ဉာဏ်ဤစိတ်ခန္ဓာဆိုတာကတော့အနံအရာအနံကိုပြောတာအဲ့ဟာကိုခန္ဓာဝိညာဉ်စိတ်ဆိုလို့ရှိရင်နံဤစိတ်ဒိဝါကကြတော့အရာကိုကြည့်တွေ့ခံစားတာသိရှိတာအဲ့ဒါကိုဒိဝါဝိညာဉ်စိတ်သာပြီးစိတ်ကာယကတော့သိတွေ့မှုကာယကသိတွေ့မှုဖြစ်တယ်အဲ့ဒါကိုသိတွေ့မှုဖြစ်တဲ့စိတ်ကိုကာယဝိညာဉ်စိတ်။အံတိတ်ဆိုင်စိတ်ကြတော့အာယုံလက်ခံလိုက်တာ။ဒီအာယုံတွေ့ပြီဆိုလို့ရှင်ဟာဒါကတော့ကောင်းတယ်ဒါကတော့မကောင်းဘူး။အဲလိုသုံးဖြတ်ပြီးတော့လက်ခံလိုက်တာဒီသံတိတ်ဆိုင်စိတ်။သံဒီရဏကတော့သုဇန်းတာ။ဒါကကောင်းရဲ့လားဒါကသိုးသလား။အဲလိုမျိုးသုဇန်းသုံးဇန်းဆောင်းဇန်းနဲ့စိတ်ကိုသံဒီရဏစိတ်လို့ခေါ်တယ်။အဲဒီနေရာမှာဦးဇင်းတို့ ဒီအဟိတ်စိတ်မှာစိတ်စစ်ပုံဝိသိစိတ်စစ်ပုံလေးဟိုဒါအစင်းလေးဥစဉ်ပြောပြမှာပေါ့နော်စိတ်ဝင်စားနေပေါင်းတယ်ဥစဉ်တော့ဝိသိပိုင်းကျနေပို့ပြီးတော့ဒီစိတ်ကြီးရဲ့အကြောင်းကိုဝိပန်သုံးသပ်ရတာအင်းတန်သွားသဘောကျအောင်ကောင်းတယ်ကျော်ဖို့ကောင်းတယ်ပေါ့နော်ဥပမာအားဖြင့်ဒီစိတ်ဖြစ်စဉ်လေးကိုဦးဇင်းတို့ပြောပြမယ်ဆိုလို့ရှိရင်ဥပမာပြောလို့ရှိရင်လူတယောက်ကအိတ်နေတရက်ပင်အောင်မှာအိတ်နေတော့တရက်ပင်တစ်လုံးကပြုတ်ကြပြုတ်ကြတော့သူဒီအိတ်တရက်ပင်အတန်အာယုံကပြုတ်စီမှာဝင်လာထိကြိုက်လာထိကြိုက်လာတော့သူကခေါင်းမလေးဖွင့်ပြီးတော့ကြီးလိုက်တယ်ဘာလဲဆိုတော့တရက်ပင်ဖြစ်နေအဲ့ဒီတရက်ပင်ကိုဟောပြတယ်သူကစုံစမ်းလိုက်တယ်ဒီတရားကြီးကမှဲ့လားမမှဲ့ဘူးလားဟောဒါကတော့တရားကြီးပဲလို့သူကလက်ခံလိုက်တယ်လက်ခံပြီးတော့အဲ့ဒီတရားကြီးကိုမှဲ့လားမမှဲ့လားစုံစမ်းမယ်စုံစမ်းပြီးလို့ရှိရင်အဲ့ဒီတရားကြီးကိုသူကအမှဲ့နေပြီစားလိုက်မယ်ဆိုစားတယ်စားပြီးစားပြီးလည်းပြီးရောအားလုံးဟောအကုန်လုံးစားပြီးလည်းပြီးရောသူကပြန်ပြီးတော့အိတ်လိုက်တယ်အဲ့ဒီဥပမာအတိုင်းပဲတဲ့ဘဝင်စိတ်ဥဒ္ဒနဝိသိအစဉ်ဖြစ်ပြီးဆိုလို့ရှိရင်အဲ့အဲ့ဒီကအချိန်မှသူ့မှာဘုံဝင်ဖြစ်နေအဲ့ဒီဘုံဝင်ကနေပြီးတော့သူကတရားသီးတစ်လုံးပြုတ်ကြလာတော့အဲ့ဒီတရားသီးကကြားလိုက်တယ်အာယုံကလာပြီးတော့ထိခိုက်တယ်ထိခိုက်တဲ့အတွက်သူကနေပြီးတော့မျက်စိနှလုံးဖွင့်ကြည့်လိုက်တယ်ကြည့်လိုက်တော့ဦးဇင်းတို့ဒီအဟိကိရိယာစိတ်မှသင်မဲ့သင်္ဆတော်တာဝိသံဆိုတဲ့အာယုံ၅ပါးကနေပြီးတော့ထိတွေ့လိုက်တဲ့ဟာကိုပြီးတယ်သင်္ဆတော်တာဝိသံစိတ်ဖြစ်တယ်ဖြစ်လာပြီးတော့သူကမြင်လိုက်တာကိုမြင်လိုက်တဲ့အတွက်သတ္တဝိညာဉ်ကိုစပြီးတော့ဖြစ်တယ်သတ္တဝိညာဉ်ဖြစ်တော့အဲ့ဒီသတ္တဝိညာဉ်ဖြစ်တာလည်းသူကသံတိတ်ဆိုင်အာပြယတိကြည်လာပဲလို့သူကလက်ခံလိုက်လက်ခံလိုက်တဲ့အတွက်အဲ့ဒီပြယတိကိုလက်ကလာမမဲ့ဘူးလားသူကစုံစမ်းတယ်စူးစမ်းတယ်အဲ့လိုစုံစမ်းစူးစမ်းတာကသူကသံဒီရဏစိတ်ဖြစ်တယ်အဲ့လိုသံဒီရဏစိတ်စုံစမ်းပြီးတဲ့အခါကျတော့သူကဆုံးဖြတ်လိုက်တယ်အာဒါမှဲ့ပြီဆိုတဲ့အချိန်ကျတော့ကြော်ဝုံထောစိတ်ဖြစ်တယ်ဝုံထောဆိုတာတော့ဦးဇင်းတို့အဲဒီအဟိကိရိယာစိတ်မှာပါတယ်မနောဒွာရဝိသံစိတ်အဲ့ဒါအနေပြီးတော့သူကဆုံးဖြတ်တယ်ဆုံးဖြတ်ပြီးတော့စားလိုက်တယ်စားပြီးတဲ့အချိန်မှာဒရာယုံဆိုပြီးတော့ဖြစ်တယ်ဖြစ်ပြီးမှသူကစားတော့လည်းပြီးရောပြတ်သိလိုက်တဲ့အချိန်မှာဘုံဝင်ပြန်ဖြစ်သွားတယ်ဒါကတော့သူကစိတ်အစဉ်ဖြစ်ပုံလေးပေါ့နော်အဲ့တော့ဦးဇင်းတို့ဒီအဟိအကုသလဝိပဿနာခုနှစ်ပါးကိုအကျဉ်းများဖြင့်ဉာဏ်သိသိကြာသိသိနံသိသိစသိသိခိသိသိအာယုလက္ခဏသိအာယုသုဒ္ဓံသိဆိုပြီးတော့ဦးဇင်းတို့မှတ်ထားခဲ့ပါမှတ်ထားပြီးတော့ဦးဇင်းတို့လက်တွေ့အောင်ချကြည့်အောင်လက်တွေ့အောင်ချကြည့်မယ်ဆိုလို့ရှိရင်မိမိမကြိုက်နှစ်သက်တဲ့အာယုတစ်ခုကိုမြင်တွေ့ရပြီဆိုလို့ရှိရင်ဗာသိချင်းနံပါတ်၁မြင်လိုက်တာမြင်လိုက်လို့မိမိကမကြိုက်ဘူးမကြိုက်တဲ့အတွက်ဒေါသဖြစ်နေတယ်ဟုတ်လားအဲ့လိုဖြစ်လာပြီဆိုလို့ရှိရင်ဒါအားကြောင့်ဖြစ်တာလို့သုံးသပ်ကြည့်ရင်အကုသလဝိပယအကုသိုလ်အကျိုးပေးကြအဲ့ဒါဘယ်လိုလုပ်တာလို့ဆိုရင်မိမိလုပ်ခဲ့တာအတိတ်ဘဝကမိမိကမကောင်းမှုလုပ်ခဲ့တဲ့အတွက်ဒီမှာမကောင်းတဲ့အမြင်အသင်းကိုမြင်တွေ့ရတာတရားခံဘူးလဲဆိုရင်မိမိပဲအခုအဟိတ်စိတ်တွေပြီးခဲ့တဲ့အတိတ်ဘဝကလုတ်ခဲ့လို့ဖြစ်တဲ့အဟိတ်စိတ်တွေနော်အဲ့ဒီအတွက်ဖြစ်လို့အကုသိုလ်ကံအကျိုးနာပေးတာအဲ့ဒီတော့ကြားတယ်အနန္တကုကိုကိုမကြိုက်တဲ့အတန်ကိုကြားတယ်ကြားလို့ရှိရင်ပါးသိချင်းမလဲကြားပြီးတော့ကြားပြီးတော့ကြားပြီးတော့ခုနည်းလို့ပါပဲနံပြီးသိစားပြီးသိသိပြီးသိတယ်အဲ့လိုလက်တွေ့အားဖြင့်လည်းပဲဦးဇင်းတို့သုံးသပ်လို့ရတယ်။ဒါကတော့အကုသိုလ်ကြောင့်ဖြစ်တဲ့စိတ်ကြီးအဲ့ဒါကြောင့်အကုသိုလ်အကုသလဝိပယအကုသိုလ်အကျိုးပေးအကုသိုလ်ကံကြီးအကျိုးပေးရာဖြစ်တဲ့စိတ်ကြီးနော်ဒါပြီးအားလုံးခုနှစ်ပါးရှိမယ်။အဲ့ဒီရဲ့အတိတ်ကရှင်းရှင်းပြပြတော့အကုသလဝိပယစိတ်ငါးပြီးဒီအကုသိုလ်ကံတို့ရဲ့အကျိုးပေးဝိပယဝိပါကအကျိုးဖြစ်တဲ့စိတ်ငါးဖြစ်တယ်မကောင်းတဲ့အာယုံများကိုမြင်မယ်ကြားမယ်နမ်းမယ်စားမယ်ပြီးတွေ့မယ်အာယုံဒီမှာပြည့်ရဲ့စိတ်တွေကိုအကုသလဝိပဿနာစိတ်လို့ခေါ်တယ်။အဲဒီစိတ်ကလည်းပဲသစ္စကံအတွင်းမှာသတိသိညောဖြစ်နေတော့ဖြစ်ပြပြီးတော့မြင်ပြီး จาปี้ยาได้สิทธิ์สะลงเป็ดปี้ยาสะลงขึ้นอะโลอะโลตูต้องเนี่ยเฉยนี้มาอายุขึ้นแต่แต่เป็ดๆลาๆไม่ปี่หน่อยอายุก็ขันษาหมู่ไม่ศีลดีโดด้วยตู้ก็กายวิญญาณใต้มาด้วยพี่รออารมณ์ก็อุปัฏฐานะหาก็ไปตัวใต้ทุกข์ขึ้นไปเลยขึ้นကောင်းတယ်လို့လည်းမဆုံးဖြတ်ဘူးမကောင်းဘူးလို့လည်းမဆုံးဖြတ်သေးဘူးအဲဒါကြောင့်မလို့သူကအသိအသိနှလုံးသွင်းတဲ့အတွက်ဥပ္ပခာမဟာကုတ်စိတ်ကြီးကြီးပဲသူကဖြစ်တယ်နော်ဥပ္ပခာနဲ့ပဲဖြစ်တယ်သောမနတာသမောဓမ္မတာဆိုသူကကောင်းတယ်မကောင်းဘူးဆုံးဖြတ်နိုင်ဘူးနော်အဲဒါကြောင့်မလို့သူ့ကိုအားလုံးဥပ္ပခာကြီးပဲဖြစ်တယ်ပြီးတော့ကာရဝိညာဉ်စိတ်မှာတော့ကိုယ်ဆင်းရဲမှုနဲ့လည်းကွာဒုက္ခမဟာကုတ်စိတ်ဖြစ်တယ်အဲဒီသက္ကဝဉ္စသည်အာယုံပြိသိက်ချုပ်ငြိမ့်သွားတဲ့အခါမှာ၎င်းစိတ်ယူခဲ့သည့်အာယုံကိုပဋ္ဌာန်းဤအရာနောက်နောက်တစ်စိတ်တို့ယူလက်စိတ်ခံပြီးခိုးအာယုံကိုသံပိတ်ဆိုင်ကလက်ခံနေသောအပြောလို့သံဒီရဏစိတ်ကသုဒ္ဓနဲ့အဲဒီနောက်မှာအဟိကရိယစိတ်မှာပါတဲ့မနောဒရဝိသံဟောခေါ်လို့ခေါ်တဲ့စိတ်ကနေပြီးတော့အဲဒီအာယုံကိုဆုံးဖြတ်ပေးလိုက်တဲ့အဲဒီအခါကျမှအာယုံကိုပြိလာတယ်နော်နေနေလေးတော့မျက်စိနဲ့ဉာဏ်သက်လို့ရှိတယ်ဒါမှသတိကြီးစဉ်းစားရင်တော့အပေါ်ပြီးပါလေသတိကြီးနဲ့တော့နားလည်လာတတ်ပါလေအဲဒီတော့ဦးဇင်းတို့အာကုသလရူပစိတ်ခုနှစ်ပါးပြီးပါပြီအဟိကုသလရူပစိတ်ဖြစ်ပါဒီနေ့ဆက်ပေါင်းနဲ့ဆက်လို့ရှိရင်အဟိကတော့အကြောင်းမပါတဲ့စိတ်ကုသိုလ်ဝိပက်ကုသိုလ်ကျိုးပေးကြောင့်ဖြစ်တဲ့စိတ်အားလုံးဖြစ်ပါရှိတယ်ကုသိုလ်ကံကြိုးပေးကြောင့်ဖြစ်တဲ့စိတ်ကြီးအဲဒီမှာလည်းပဲဥပ္ပခာသာကောသကုဝိညာဉ်မြင်ပြီးစိတ်ဥပ္ပခာသာကောသောတာဝိညာဉ်ကြားပြီးစိတ်ဥပ္ပခာသာကောဂါနဝိညာဉ်ဉာဏ်ပြီးစိတ်ဥပ္ပခာသာကောဘိမဝိညာဉ်ကြားပြီးစိတ်ဒုက္ခသာကောကာယဝိညာဉ်ရှိပြီးစိတ်ဥပ္ပခာသာကောနံတိတ်ဆိုင်အာယုန်လက်ခံစိတ်သောမနတသဟကောသံဃိရဏအာယုန်သုသံစိတ်ဥပေက္ခသာကောသံဃိရဏအာယုံသုံးသံစေဆိုပြီးတော့အလုံး7ပါးရှိတယ်။အဲဒီ7ပါးကိုကုသိုလ်ကြိုးပေးကြောင်းဖြစ်တယ်။ကုမအားဖြင့်ကုမအားဖြင့်အတန်တစ်ခုကိုဥစ္စာအာယုံတစ်ခုကိုအသိတစ်ခုကိုမြင်ရပြီဆိုတော့ကောင်းတဲ့အသိကိုမြင်ရင်ဒီစိတ်ကဖြစ်တာပဲ။သဘောကတော့အကုသိုလ်ကြိုးပေးကြောင်းဖြစ်တာဒါအကုသိုလ်ကြိုးပေးကြောင်းဖြစ်တာဖြစ်တဲ့အတွက်ကောင်းတဲ့အသိကိုမြင်မယ်ကောင်းတဲ့အတန်ကိုကြားမယ်ကောင်းတဲ့နံ့ကိုရမယ်ဆိုလို့ရှိရင်ဒီစိတ်တွေဖြစ်တာပဲမြင်ပြီးစိတ်ကြားပြီးစိတ်ဉာဏ်ပြီးစိတ်ဒီစိတ်တွေကဖြစ်တယ်အဲ့ဒါဆိုတော့ဦးဇင်းတို့ဒီမှာဝေဒနာအဖြစ်ဦးဇင်းတို့ဒီနေရာလေးနည်းနည်းရှင်းပြနေတယ်အားလုံးဦးဇင်းတို့သင်ခဲ့တဲ့အကုသိုလ်စိတ်7ပါးရဲ့အခုပြီးသွားတဲ့အဟိစိတ်7ပါးလည်းက15ပါးရဲ့အဲ့ဒါကိုပြောလို့ရှိရင်အာလုံးဝေဒနာဘယ်နှခုတွေ့ပြီလဲဆိုရင်သောမနတဝေဒနာတွေ့ပြီဒေါသဝေဒနာတွေ့ပြီပြီးတော့ဒုက္ခဝေဒနာသဘောဒီမှာဒုက္ခဝေဒနာသဘောအထက်မှာ
ဒုက္ခ
ဝေဒနာပြီးရင်ဥပ္ပခဝေဒနာဝေဒနာ၅မျိုးတွေ့ပြီဆိုတော့တရားအထုတ်တဲ့အခါမှာဝေဒနာနုပတ္တနာဆိုတာဒီဝေဒနာကိုရှုရတာအဲ့တော့ဝေဒနာကိုရှုရတယ်ဆိုတော့ဝေနာရှုလို့မရဘူ
း
ဝေနာဆိုတာစိတ်ထဲမှာဖြစ်တာစိတ်ထဲမှာဖြစ်တဲ့အတွက်အဲ့ဒီဝေနာကိုရှုလို့မရဘူးသို့တော်ဦးဇင်းကဘာပြောရအောင်ဆိုတော့ထင်ရှားအောင်လို့ဒုက္ခဝေနာရှုဥမာပြင်ဆရာထိုင်နေဆိုင်တော့နာကျင်ကပ်ခဲတယ်နာကျင်ကပ်ခဲတဲ့ဝေနာကဘာဝေနာလဲဆိုဒုက္ခဝေနာအဲ့ဒုက္ခဝေနာဒုက္ခဝေနာကိုရှုဆိုတော့ဝေနာကိုရှုလို့မရဘူးအဲ့နာကိုပဲရှုရမှာဒုက္ခလည်းပဲမြင်လဲသင်လဲအောင်လို့မလို့ဒုက္ခဝေနာကိုရှုလို့ပြောရတာနော်အဲ့ဝေနာကိုရှုတဲ့အခါမှာလည်းပဲဥစဉ်တို့သောကပြောတဲ့သောမနတဝေနာဒေါမနတဝေနာဆိုတာကစိတ်ထဲမှာဖြစ်တယ်ဒုက္ခဝေဒနာကတော့ကောင်းတာခံစားလို့သိကြတဲ့အချိန်မှာဖြစ်လို့ဝမ်းမြောက်တဲ့အတွက်စိတ်ချမ်းသာတဲ့အတွက်ဒုက္ခဝေနာဖြစ်တာဒုက္ခဝေနာကြတော့ဥမာအဖြစ်ဓာတ်တစ်ခုခုရှာမယ်ထိခိုက်မယ်အဲ့ဒီအခါမျိုးမှာနာကျင်ကပ်ခဲပြီးတော့ဖြစ်တဲ့ဟာကိုဒုက္ခဝေနာလို့ခေါ်တယ်သူကတော့ထင်ရှားတယ်ဒုက္ခဝေနာဒုက္ခဝေနာသောမနတဒေါမနတဝေနာဒီစိတ်ထဲမှာပဲဖြစ်တာသို့တော့လည်းပဲဝေနာရှိဝေနာရှိပေါ့အဲ့ဒီနေရာမှာဘုဒ္ဓတာအဖြစ်ပြောရလို့ရှိရင်ဘုရားကဝေနာရှိတဲ့အခါမှာ ญาณวาปิยอกิยาเวรณะကိုပြောင်းชุญาဝိညာဉ်ဆိုတာပြောင်းအောင်ရှုဖို့မဟုတ်ဘူးပြောင်းရှုပါမယ်ဟုတ်လားတရားရှုတယ်တရားအားထုတ်တယ်နာရနာအဲ့ဒီနာရာကြီးကိုပြောင်းအောင်အားထုတ်ရမှာလားဆိုတော့မဟုတ်ဘူးအဲ့ဒီနာရာကိုသိနေတာဝိညာဉ်ကိုရှုတယ်ဆိုတာဝိညာဉ်ကိုပြောင်းအောင်ရှုဖို့မဟုတ်ဘူးပြောင်းရှုပါအဲ့ဒါလေးကိုလည်းဘုရားကြီးကမှတ်ထားပါတော့နော်ဒါတရားထိုင်တာနဲ့ပတ်သက်ပြီးတော့ကြံကြရတဲ့အခါပြောပြရအောင်နော်ပြီးတော့ဥစ္စာဒီနေရာမှာသံဃာရဏနှစ်မျိုးရှိပါတယ်သောမနတဟာကုန်ဖြစ်တဲ့သံဃာရဏရှိမယ်ဥပ္ပခာတဟာကုန်ဖြစ်တဲ့သံဃာရဏရှိမယ်အဲ့မှာဘာလို့သူကနှစ်ခု꿰ရမလဲဆိုလို့ရှိရင်အာယုံစုစမ်းတာမှာမိမိလိုချင်တဲ့အာယုံလိုချင်တတ်တဲ့အလိုရှိအလွန်ကျွံလိုရှိရတဲ့အာယုံကိုသူကဆောင်ကမ်းစုစမ်းလို့ရှိရင်သောမနတစိတ်သက်မှုနဲ့ဝမ်းမြောက်မှုနဲ့သူကဆောင်ကမ်းတယ်အဲ့လိုမဟုတ်နဲ့တာမာမဲ့သိုံရအာယုစူးစမ်းလာကြတော့ဥပ္ပခာသံဃာနာဒါကြောင့်မို့လို့သူကသံဃာနာနှစ်မျိုး꿰ပါတယ်နော်အဲ့ဒါဆိုတော့ဦးဇင်းတို့အဟိကုသလဝိပ္ပစေဖြစ်ပါမှာဒါကြောင့်အဟိကုသလဝိပ္ပစေလည်းဆိုလို့ရှိရင်ရှိကုလောကံတို့ရဲ့ကျိုးပင်းတရားဖြစ်တဲ့အဲကြောင့်အဟိကုသလဝိပ္ပစေကောင်းတဲ့အာယုတွေကိုမြင်မှရှားမယ်နားမှသားမယ်သိမယ်ဆိုလို့ရှိရင်အဲဒီအာယုတွေကိုလက္ခဏာသူသံနဲ့အတွက်အဲ့ဒီအလုပ်ကိုလုပ်ပြီးလေကုသလာဘုဘတ်စိတ်မှာကာယဝိညာဉ်စိတ်ကဒုက္ခသဟကောကိုချမ်းသာမှုနဲ့တကွာဖြစ်တယ်။အဲ့ဒီအကုသလာဘုဘတ်သတ္တဝိညာဉ်နဲ့အဟိကုသလာဘုဘတ်သတ္တဝိညာဉ်နှစ်ခုကိုပေါင်းလိုက်လို့ရှိရင်ဦးဇင်းတို့အဘိဓမ္မာမှာပြောနေရှိတာသတ္တဝိညာဉ်တွင်သောတာကိုပေါင်းရင်သောတာဝိညာဉ်တွင်ဒါနကိုပေါင်းရင်ဒါနဝိညာဉ်တွင်နှစ်ခုနှစ်ခုတွင်ဆိုတာနှစ်ခုမဟုတ်တော့နှစ်ခုနှစ်ခုရှိတယ်ဆိုရင်ဇင်ဝါနှစ်ခုပေါင်းရင်ဇင်ဝါဝိညာဉ်တွေကာယဝိညာဉ်နှစ်ခုပေါင်းရင်ကာယဝိညာဉ်တွေအဲလိုအဲဒီနှစ်ခုပဲနှစ်ခုပဲ၅စုံကိုပေါင်းလိုက်တဲ့အခါကျတော့ဒွေပင်စဝိညာဉ်ဒွေဆိုတာနှင်းပင်စဆိုတာနားနှင်းအမြောင်နားဆိုတော့တစ်ဆယ်အဲဒီလက်ခုကြီးဒွေပင်စဝိညာဉ်တစ်ဆယ်လို့ခေါ်တယ်ဒါတော့ဦးဇင်းတို့အတော်တော်လေးတွေပြီးရောပါပဲပြီးတော့မနောတ္တသုံးပါးဆိုတာကတော့သူကတော့ကရိယာစိတ်မှာမတရားတွေပဲအဲဒီကရိယာစိတ်မှာတင်တယ်သစ္စာတော်ရာဝိသံနဲ့တံပိတ်ဆိုင်တွေတံပိတ်ခန်းနှစ်ခုရှိတယ်ညို့ကုသအကုသလဝိပ္ပမတစ်ခုအဟိကုသလဝိပ္ပမတစ်ခုနှစ်ခုကိုတံပိတ်ဆိုင်တွေအာဝဇံတွေဆိုတာကတော့အဟိကရိယာစိတ်မှာတင်တယ်သစ္စာတော်ရာဝိသံနဲ့မနောတ္တရာဝိသံကိုအာဝဇံတွေလို့ခေါ်တယ်အခုအဟိကရိယာစိတ်သုံးပါးကိုကြွားရအောင်အဟိကရိယာစိတ်သုံးပါးကတော့ပြုတာမတ္တစိတ်ကိုအဟိကရိယာစိတ်လို့ခေါ်တယ်အဲဒီအဟိကရိယာစိတ်သုံးပါးကဘာလဲဆိုရင်ဥပ္ပခာသဟကောပစ္စတာရာဝိသံဥပ္ပခာသဟကောမနောတ္တရာဝိသံပမနတ္တသဟကောဟာတိတောပ္ပစိတ်ဒီအပေါင်းမျိုးရှိတယ်စေသတော်ရာဝိသံဆိုတာပစ္စငါဘွာရဆိုတာကဒါကအာဝိသနာဆိုတာလက်ပတ်တယ်သိခြင်းနဲ့အဲ့ဒါကိုသစ္စာတော်တာဝိသံငါတော်တာ၌ဖြစ်တဲ့အာယံကိုသိခြင်းနဲ့စိတ်ကိုသစ္စာတော်တာဝိသံမနောတ္တရာဝိသံကြတော့စိတ်ဓာရနာတာဖြစ်တဲ့စိတ်ကိုမနောတ္တရာဝိသံဟာတိတုပ္ပစိတ်ကြတော့ဘုရားယဟန္တာတို့ကြုံရတဲ့အခါမျိုးမှာဖြစ်တာလို့တော့ဟာတိတုပ္ပစိတ်လို့ခေါ်တယ်အဲ့ဒါဆိုတော့အလုံးအဟိကရိယာစိတ်သုံးပါးရှိတယ်။ခရဆိုတော့ဦးဇင်းတို့ပြီးပါတာအဟိစိတ်ဆက်ချက်ပါ။အဲဒီအဟိစိတ်ဆက်ချက်ပါကဘာလဲလဲဆိုလို့ရှိရင်အာဟုမနာဝိပတ်စိတ်ဖြစ်တာ။ဘာလဲဆိုတော့ဝိပတ်စိတ်ဖြစ်ပါ။အဟိကရိယာစိတ်သုံးပါး ခရဆိုတော့ဦးဇင်းတို့ဒီကနေ့စေတသိက်အကြောင်းလည်းပြောခဲ့ပြီအဟိစိတ်ဆက်ပါအကြောင်းလည်းပြောခဲ့ပြီအဲဒီတော့ဒီကနေ့ပြောခဲ့တဲ့ဟာဒီကတော့လောဘဒေါသမောဟဆိုတဲ့ခိနေတာအကြောင်းတွေကိုဥပမာအနေပုံလေးဒီနဲ့တကွာရှင်းပြခဲ့တယ်အဟိစိတ်ဆက်ပါကိုတစ်ခုဒီတစ်ခုဒီဥပမာတွေနဲ့ရှင်းပြခဲ့တယ်အဲဒီတော့ဦးဇင်းတို့ဒီကနေ့ပြီးသွားတာဒီအာဟုသောစိတ်ဆက်နပါအဟိစိတ်ဆက်ပါပြီးပါပြီအဲ့ဒီနှစ်ခုကိုပေါင်းလိုက်ရင်အဘောဗနာစေအဘောနာစေဘယ်လောက်ရှိလဲ၃၀အဆိုတာကမရှိတာမပေါင်းတာမသိတယ်လား မကောင်းတာပေါ့လေမသဘောပဲသောပနာကတင့်တယ်အသောပနာဆိုတော့မတင့်တယ်လေစိတ်ပေါင်းဘလောက်ရှိတယ်လဲ
300
ရှိတယ်အဲ့မတင့်တယ်လေစိတ်ပေါင်းต้องแก่บายแล้วสุญญ์อาคุโลไทยครับ
ครับครับ
อันนี้ชื่อนะไอ้เนาะทีนี้นี่เนี่ยเราดีแล้วสุญญ์จอดีแล้วต่อมาแล้วเนี่ยตะยกคว้าได้เคสอูเนี่ยเปลี่ยนไปเนี่ยทีตะบะตะยกคว้าได้หว่าอูโซรอบอูเนี่ยไอ้ตะยกคว้าได้เสียอูแล้วก็มามาปีนายลงค้านท่าได้ป่ะเนาะขัดจี้ๆมาเนี่ยโนเนี่ยชินดีล่ะสรอกพอดูยงชื่อเนาะหลอกดอกปีดีดูยงชื่อเนาะปกไปเลยนะปกไปว่าดูยงช้าเลยดูยงชื่อเนาะเจอจ๋าอ๋อนะอะละก็เราเนี่ยมั่นมิทาโหว่าอารมณ์ปีบาล่ะดีอารุโลไตสนะตาอารมณ์ต้องกันไอ้ต้องแล้วโหอัตตวนะไสไอ้อัตตวนะไสต้องแก่ดีไม่ตื่นเลยแหละไสအဲ့တော့ဟုံးဝကနေနဲ့နည်းနည်းပြန်လိုက်တဲ့ဒါဘာမှမဟုတ်ဘူးနည်းနည်းလေးပြန်ကြည့်အောင်ပဲဦးဇင်းပေးထားတဲ့ဟန်တော့ဖြစ်ရဲနည်းနည်းပြန်ကြည့်ရင်အဲ့ဒီ30ထဲမှာသောသောပြောခဲ့တဲ့ဝေဒနာပါမနနာဝေဒနာအကုသိုလ်ထဲမှာဘယ်နှခုပါတယ်လဲဘုပ္ပခာဝေဒနာဘယ်နှခုပါတယ်လဲဒေါမနတာဝေဒနာဘယ်နှခုပါတယ်လဲအဲ့ဒါလေးကြည့်ခဲ့ပြီပါအခုတို့ထဲမှာလည်းပါမယ်အဟိတ်ထဲမှာလည်းပါအဲ့ဒါဆိုတော့ရေကြွယုံလေးနဲ့ဘာမှဟိုလွတ်ရမြန်မလို့နော
်
အဲ့ဒါဆိုတော့ဦးနှင်းကဘုံကအနေနဲ့ဆိုလို့ရှိရင်ဝေဒနာအပြားကိုရေကြွခဲ့ပါဒီသောမနစိတ်သုံးတယ်ထဲမှာသောမနတဗဏ္ဍပါပါတယ်သောမနတဗဏ္ဍပါပါတယ်ဒုက္ခဗဏ္ဍပါပါတယ်ဒုက္ခဗဏ္ဍပါပါတယ်ဥပေက္ခဗဏ္ဍပါပါတယ်အဲ့ဒါလေးကို